အမေရိကန်သမ္မတရွေးကောက်ပွဲမှာဒီစကားစစ်ထိုးပွဲလုပ်ရမှာလက်ရှိသမ္မတနဲ့အရင်သမ္မတတို့အပြန်အလှန်ဆက်ဆွဲထိုးနိုင်ခဲ့ကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့မနေ့ကျသရေညက2024သမ္မတရွေးကောက်ပွဲတဲ့ပထမဆုံးစကားစစ်ထိုးပွဲပွဲဆက်ဆခြင်းမှာပဲအခုလိုအပြန်အလှန်ဆက်ဆွဲထိုးနိုင်ခဲ့ကြတာပါ။တိုင်းပြည်စီးပွားရေးနိုင်ငံခြားရေးနဲ့မက္ကဆီကိုနယ်စပ်ကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်လာသူတွေအရေးတွေမှာအဓိကစကားစစ်ထိုးဆက်ဆွဲခဲ့ကြပါတယ်။သမ္မတဘိုင်ဒန်လက်အောက်အမေရိကန်ပြည်ထောင်စုဟာတတိယကမ္ဘာနိုင်ငံတွေလိုဖြစ်နေပြီးရှက်ဖို့ကောင်းလိုက်တာလို့သမ္မတဟောင်းထရမ့်ကရှုံချလိုက်ပါတယ်။သမ္မတဘိုင်ဒန်ကလည်းဒီနေ့ဆန်းကသမိုင်းပညာရှင်အဖွဲ့ကထရမ့်ကိုသမ္မတအဆက်ဆက်46ယောက်ထဲကအဆိုးဆုံးဖြစ်သတ်မှတ်ခဲ့တာကိုကိုးကားပြီးပြောသွားခဲ့ပါတယ်။ဒီစကားစစ်ထိုးပွဲအပြီးချက်ချင်းထွက်လာတဲ့ CNN စစ်တမ်းတွေအရတော့68ရာခိုင်နှုန်းကထရမ့်အသာစီးရတယ်လို့ယုံကြည်ပြီး33ရာခိုင်နှုန်းကသမ္မတဘိုင်ဒန်သာတယ်လို့ယုံကြည်ခဲ့ကြပါတယ်ခင်ဗျာ။